အိန္ဒိယနိုင်ငံမဒ္ဒယာပရာဒက်ရှ်ပြည်နယ်အတွင်းဆွစ်ဇာလန်နိုင်ငံသူကဘာလှည့်ခီးတဲ့အမျိုးသမီးတဦးကိုအုပ်စုဖွဲ့ပြီးတော့အတ္တမတ်ပြုကျင့်ခဲ့သူအမျိုးသား9ယောက်ကသူတို့အနေနဲ့ပြစ်မှုကျူးလွန်ခဲ့တဲ့အကြောင်းဝန်ခံခဲ့ကြတယ်လို့အိန္ဒိယရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောဆိုပါရတယ်။အသက်36နှစ်အရွယ်အတ္တမတ်ပြုကျင့်ခံရသူအမျိုးသမီးဟာသူမရဲ့ခင်မွန်းဖြစ်သူနဲ့အတူဆယ်ဘိန်းနဲ့ဖျားချောင်းတစ်ခုကိုတွားရောက်ခဲ့ပြီးတဲ့နောက်လမ်းဘေးတနေရာတော်ရင်စခန်းချနေရာတနေရာမှာလူတစုကနေဝိုင်းဝန်းပြီးတော့အတ္တမတ်ပြုကျင့်တာခံခဲ့ရတာပါ။သူမရဲ့ယောက်ျားဖြစ်သူကိုဝိုင်းဝန်းရိုက်နှက်ခဲ့ကြပြီးဇနီးဖြစ်သူကိုခင်မွန်းတဲ့ရဲ့ရှေ့မှာတင်အတ္တမပြုကျင့်ခဲ့ကြတာဖြစ်တယ်လို့စုံစမ်းစစ်ဆေးတဲ့ရဲအယားရှိ DK အာရယာကပြောပါတယ်။သူတို့ထံကနေ laptop ကွန်ပျူတာ ruby ငွေ1000နဲ့လက်ကင်ဖုန်စတာတွေကိုလည်းခိုးယူခဲ့ကြတယ်လို့ပြောပါတယ်။အမျိုးသမီးကိုဒေသတွင်းကဆေးရုံတရုံမှာဆေးဝါးကူတမှုပေးခဲ့ပြီးအခုတော့ဆေးရုံကနေဆေးခွင့်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ဆွစ်ဇာလန်သံအမတ်ကြီးကအကြမ်းဖက်ခံရတဲ့ဇနီးမောင်နှံကိုစနေနေ့မှာတွားရောက်တွေ့ဆုံစကားပြောခဲ့ပြီးဒီအမှုကိုအမြန်ဖော်ထုတ်ပေးဖို့အိန္ဒိယအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။အတ္တမပြုကျင့်ခံရတဲ့အမျိုးသမီးနဲ့အတူသူမရဲ့ခင်မွန်းတို့ဟာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကနေနယူးဒေလီမြို့အထိ၃လကြာခရီးကိုဆက်ဘင်းနဲ့တွားရောက်နေကြတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကလည်းနယူးဒေလီမြို့ကဘတ်စကားတစ်စီးပေါ်မှာအသက်23နှစ်အရွယ်ကျောင်းသူတစ်ယောက်ကိုအုပ်စုလိုက်အဓမ္မပြုကျင့်မှုဖြစ်ပွားခဲ့ပြီးတော့လူများဒေါသထွက်ခဲ့ကြရပါတယ်။အဲ့ဒီလိုလိန်စော်ကားမှုဖြစ်ပွားခဲ့ပြီး၃လကြာမှအခုအမှုထပ်မံဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။